မြန်မာနိုင်ငံမှာလူခွေနေမှာလူခွေတောင်းဆိုတဲ့လှုပ်ရှားသူတွေကိုယ်တိုင်ဖမ်းဆီးထိန်းသိမ်းခံရပြီးတော့လူခွေချိုးဖောက်ခံရတဲ့အနေအထားဖြစ်နေတယ်လို့ရက်ဖက်ဖွဲ့စည်းတွေကပြောဆိုလိုက်ပါတယ်။နိုင်ငံသားတွေကိုဒီမိုကရေစီနဲ့လူခွေရေးအခြေခံစံနှုန်းတွေနဲ့အညီလွတ်လပ်စွာထုတ်ဖော်ပြောဆိုလှုပ်ရှား권နေပေးဖို့နဲ့ဖမ်းဆီးချုံနောင်ခံတွေကိုအမြန်ဆုံးပြန်လွှတ်ပေးပါလို့ရက်ဖက်ဖွဲ့စည်းတွေကတောင်းဆိုလိုက်တဲ့အကြောင်းကျွန်မစုမုံစုစည်းတင်ပြထားတာနားဆင်ပါရှင်။နိုင်ငံတွင်းမှာဒီမိုကရေစီနဲ့လူခွေဖော်ဆောင်မယ်ဆိုတဲ့ရသားဆိုရလက်ထက်မှာလူလက်စွာထုတ်ဖော်ပြောဆိုခွင့်လူကုန်တိုက်ခါနဲ့လူသားခွင့်ရေးတန်းတူညီမျှမှုနဲ့တရားမျှတမှုတွေအတွက်ငြင်းငြဲစွာဆန္ဒထုတ်ဖော်တောင်းဆိုလှုပ်ရှားသူတွေကိုဖမ်းဆီးတရားစွဲဆိုထောင်ချနေတဲ့လုပ်ရက်တွေချက်ချင်းရပ်တန့်ပေးဖို့နဲ့လူခွေလှုပ်ရှားသူတွေကိုတရားစွဲဆိုထားတဲ့စွဲချက်တွေကိုရုပ်သိမ်းပေးပါလို့ရက်ဖက်ဖွဲ့စည်းပေါင်း90နီးပါးကစုပေါင်းပြီးတော့သဘောထားကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာနိုင်ငံမှာလူခွေတောင်းဆိုလှုပ်ရှားသူတွေလူခွေချိုးဖောက်ခံရတဲ့အနေအထားဖြစ်လာနေတဲ့အတွက်အခုလိုရက်ဖက်ဖွဲ့စည်းတွေကတိုက်တွန်းတောင်းဆိုရတာလို့ဒို့မြေကိုရက်ကအထွေထွေတွေ့ရမှုကိုစီသူကပြောပါတယ်
။လက်ရှိမှာလည်းဒီလူခွင့်ရေးနေမှာလူခွင့်ရေးနေလှုပ်ရှားတဲ့သူတွေကိုဖမ်းပြီးတော့ဒီတရားသဘောင်တွေဆွဲဆိုထားတယ်ပေါ့နော်။အရင်ကျွန်တော်တို့ဒီတီးခဲ့တဲ့ရခိုင်ဖြစ်စဉ်မှာဆန္ဒပြခဲ့တဲ့ចောင်းသားတွေလည်းထောင်ထဲမှာဟိုတော်တော်များများလည်းကြောင်းနေရလည်းရှိတယ်ပေါ့နော်။တောင်းလျှောက်တဲ့တရားကိုဖိနှိပ်နေတဲ့အနေအထားဆိုတော့ဒီလိုလူခွင့်ရေးအတွက်တိုက်ပွဲဝင်နေတဲ့လှုပ်ရှားနေတဲ့သူတွေကိုပြန်ပြီးလူခွင့်ချိုးဖောက်တာဖြစ်တဲ့အတွက်မှုရရုပ်သိမ်းပေးဖို့ပေါ့နော်။ပြန်လုပ်ပေးဖို့ဆိုတာတောင်းဆိုတဲ့အနေနဲ့ကျွန်တော်ဒီနေ့ချက်ကိုထောက်တာပြ
။ပြည်တော်စုဆိုရပြည်နယ်ဆိုရတွေအနေနဲ့နိုင်ငံသားတွေရဲ့အခြေခံနိုင်ငံသားခွင့်ရေးနဲ့အညီဒန်းလူကြီးများတရားမျှတတဲ့ Federal Democracy စနစ်ကိုတပြေးညီအကောင့်ထဲပေါ်ပါလို့တိုင်းရင်းသားတွေပါပါဝင်တဲ့အရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုတဲ့အကြောင်းရခိုင်ရက်ဖက်အဖွဲ့အစည်းများကိုရက်ကကိုတက်လှကပြောပါတယ
်မြန်မာနိုင်ငံရဲ့လက်ရှိပြဿနာတွေဥပဒေဟာတစ်ခက်ဒီမှာတစ်မျိုးဟိုရေကုန်တိုင်းမှာတစ်မျိုးချင်းပင်နေမှာတမျိုးကချင်းမှာတမျိုးပုံစံမျိုးမျိုးနဲ့ကျွန်တော်တို့ဖြစ်တော့ကျွန်တော်တွေ့ရတယ်ပေါ့လေနောက်တစ်ခုကဘာရှိလဲဆိုကျွန်တော်တို့ဒီလက်ရှိဥပဒေတို့ကလည်းကျွန်တော်တို့လက်တလုံးချဟိုအနာမိုက်တွေကလက်တလုံးချအသုံးပြုနေတာလည်းကျွန်တော်တွေ့ရတယ်ဒီမလိုလားအပ်တဲ့ဥပဒေတွေအများကြီးကစားတာပုံမျိုးရှိတယ်ဥပမာညစ်စုစုဆိုအဲ့လိုမျိုးဥပဒေတွေကိုတက်တက်တက်လာမဲ့အစိုးရအနေနဲ့ပြင်ဆင်ဖို့ဖြတ်သိမ်းဖို့အထားတွေကိုကျွန်တော်တို့အနေနဲ့လိုတယ်ဆိုတာကိုတော့ဒီကရှိတော့ဆရာဖြစ်ပါတယ်အစိုးရအနေနဲ့ကလည်းတောင်းဆိုပြောဆိုနေကြတဲ့လူတွေရဲ့အဆင်ပြည်သူတွေရဲ့အဆင်တွေကိုနားထောင်ဖို့နားလည်ဖို့တရားမျှတမှုတွေပို့ပြီးတော့ဖြစ်လာအောင်ဟိုလှုပ်ဆောင်ပေးဖို့ဆိုတာဒါကိုကျွန်တော်တို့လူတွေပေါ့လေအဲ့လိုမျိုးကျွန်တော်ဖြစ်အောင်လဲကျွန်တော်စိုက်ပြင်းပါတယ်ပေါ့
မကြခင်မှာကျင်းမာတော့မဲ့လွှတ်တော်တွေကနေလဲဒီမိုကရေစီခြေကစံနှုန်းတွေကိုဖိနှိပ်ဖောက်ပြက်ထားတဲ့ဥပဒေတွေကိုပြန်လည်ပြုပြင်ပြင်ဆင်ဖြတ်သိမ်းပေးပါလို့တောင်းဆိုတဲ့အကြောင်းဒို့မြေကိုရက်ကကိုစီသူကပြောပါတယ်
ဟိုဒီမိုကရေစီလို့တော့ပြောတယ်ဒါပေမဲ့ဒီမိုကရေစီနဲ့မညီမျှစွာပဲတရားတဲ့ပုံမှန်တွေပေါ့နော်အဲ့တရားတဲ့ပုံမှန်တွေနဲ့ဆွဲဆိုတဲ့ဟာတွေဖြစ်နေတဲ့အတွက်ဒီဥပဒေတွေပြင်ဆင်ရေးကြတဲ့ရည်တွေလှုပ်ဖို့ဆိုတာမျိုးပို့ပြီးတော့ကျွန်တော်တို့ဟိုဟိုစောင်းတယ်နေပေါ့เนาะပြင်ဒီတရားဆွဲဆိုခံလာရတဲ့ကျွန်တော်တို့ဒီရဲဘော်တွေရဲ့ပြင်ဒီထောက်ပေးချေကြခံလာရတဲ့တက်ကြွလှုပ်ရှားသူတွေကိုပြန်လုပ်ပေးဖို့ပေါ့
နိုင်ငံတော်အစိုးရအနေနဲ့လက်ရှိဖမ်းဆီးထားတဲ့ရခိုင်ပြည်နယ်စစ်တွေကလူခွေလှုပ်ရှားသူတွေចောင်းသားတွေအပြင်နိုင်ငံတော်မှာဖမ်းဆီးထောင်ချရေးယူထားတဲ့နိုင်ငံရေးကျင်းသားတွေကိုအမြန်ဆုံးလွှတ်ပေးဖို့နဲ့အခြေခံလူခွေတွေကိုလေးစားလိုက်နာဖို့အရက်ဖတ်ဖွဲ့ကြီးတွေဘက်က2022ခုနှစ်ဇန်နဝါရီလ10ရက်တနင်္ဂနွေနေ့ကစုပေါင်းတောင်းဆိုတဲ့သဘောထားကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်ကျွန်မစုမမ